မင်္ဂလာပါခီးတလမ်းကြောင်းတစ်ဖက်ကိုအရွေတိုင်းမှာမြမကပြားတွေအဖုထစ်ကြုံရတာသတိထားမိပါတယ်ဟိုးလွန်ခဲ့တဲ့နှစ်250ကျော်ကဝင်းကြီးပြေသာရာသာတယောက်စာတစ်ပေတိရေးဖို့ကြိုးစားတဲ့အခါကြုံရပုံကိုကြည့်ပါပုံတံဟောင်းတွေကိုဘေးချပြီးတရာချင်းကပြပုံတံအစ်စ်နဲ့ရေးလောကုတ္တရာအကြောင်းရာဟောင်းတွေထီတော်နန်းတော်အဖွဲတွေအစားလောကီဇလန်းတွေလဲလုတ်လက်စားထန်းတက်သမားလှီတို့သမားတွေအကြောင်းရေးဒီလိုရေးခဲ့တာကိုသူခိတုကာလပညာရှိဆိုသူတွေကလေးလေးစားစားရှိလာတာမဟုတ်ပါဘူးစာငယ်တွေလို့ပြောဆိုနှာခေါင်းရှုံကြတာပါနောက်တစ်ခါလွန်ခဲ့တဲ့နှစ်80လောက်ကဆရာစောကြီးဆရာမင်းသူဝန်တို့ခေဆန်းကပြားတွေပြုစုကြတော့လေထိုနည်း၎င်းအဖို့ထစ်တွေကြုံရတာပါပဲအရင်ရင်စာတွေလိုခံခံနာနာမရှိလိုက်တာဆိုပြီးမင်းကောခံခဲ့ရတာပါပဲအခုဒီဘက်ပိုင်းမော်ဒန်ကပြားခေပေါ်ကပြားရေလို့ကပြားဆရာတွေကပြားတခစ်ပြောင်းဖို့စူးစမ်းကြတော့ရောထူးမခြားနာပါပဲအမျိုးသားစာပေစုရွေးချယ်တဲ့အခါထည့်စင်စားမခံရတဲ့အဖြစ်ဘာတွေရေးနေပါလိမ့်ဆိုပြီးမျက်နှာလွဲခံရတဲ့အဖြစ်ကြုံရပြန်တာပါပဲအပြစ်ပဲခံရပုံပြောတာပါအခုတော့ခေပေါ်ကပြားရီခေါင်းထောင်ခွင့်ရဖို့လမ်းစာပေါ်နေတယ်လို့တွေ့ရတော့ဝမ်းသာမိပါတယ်တကယ်တော့ကပြားဆရာစစ်စစ်တွေကပြားရီးတွေဆိုတာကစုရခြင်းလို့သကောင်းပြုခံခြင်းလို့ရေးကြတာမှမဟုတ်တာကပြားရီးလို့ငွေကြီးအသေးပြားအလုံးလဲအခဲလိုက်ဝင်လာမှမဟုတ်တလို့နေချင်းကြချင်းဂုံအရှိန်ဝါတွေတကိုးဟာနာတွေတက်သွားမှလည်းမဟုတ်တာကပြားဆရာတွေမသိပဲနေမလားဘာကိုကျိုးကိုကိစားမှမမျော်မကိုးပဲရေးခြင်းလို့ကိုရေးနေတာလို့တူတူဆိုလိုက်ပါစေဒါပေမဲ့ကပြားရီးတွေဆိုတာအလုတ်တစ်ခုပဲမဟုတ်လားအလုတ်တစ်ခုပြီးသွားတဲ့အခါဒီအလုတ်ငါလုတ်ပြီးသွားပါပကောလားဆိုတဲ့ပီတိကိုခံစားကြဘေးကဘီးကအတိမတ်ပြုရင်ကြိနဲ့ကြတာလူသဘာဝပဲဟာပုရုဇဉ်လူသားကပြားဆရာလဲပီတိကိုစားအားရှိကျင်တာအဆန်းမဟုတ်ပါဘူးဒီတော့ခစ်ပေါ်ကပြားဆရာတွေသူတော်ချင်းချင်းသတင်းလွိလွိပေါင်းဖက်တွေ့ကြတာပေါ့စိတ်တူရာလူချင်းစုဝေးပြီးကပြားဖက်ပွဲတွေလုပ်ကြစိတ်ချိတ်ကပြားစုပေးပွဲတွေလုပ်ကြနဲ့ဘယ်နိုင်ငံတော်အဖွဲ့အစည်းကအတိမတ်ပြုပြုမပြုပြုခစ်ပေါ်ကပြားလှုပ်ရှားမှုဟာသူ့အရှိန်နဲ့သူရွေ့နေတာသတိထားမိကြမှာပါဗဒများမှန်ရင်နွန်မနစ်ထင်ပေါ်ရင်စင်တော်ကောက်ဆိုတဲ့စကားရှိမဟုတ်လားအခုတော့အမျိုးသားစာပေစုရွေးချယ်တဲ့အခါမှာလဲထည့်စင်စားတော့မယ်။အဲ့ဒီလိုဆုံးဖြတ်ရမှာလဲအဖို့အထိကြုံလိုက်ရသေးတာကြားကြမှာပါ။ဂဏဝင်ကပြားစုခေပေါ်ကပြားစုဆိုပြီးနှစ်စုခွဲပေးမလား။ဒါမှမဟုတ်နှစ်မျိုးလုံးပေါင်းပြီးတစုတည်းပဲပေးမလားဆိုရဲအငင်းခုန်ပါပဲ။နှစ်မျိုးပေါင်းတစုပေးမှာကိုသဘောမတူလို့စာပေစုရွေးချယ်ပေးရေးအဖွဲ့ကောင်းဆောင်အဖွဲ့ကနှုတ်ထွက်သွားတယ်လို့လဲကြားလိုက်ရပါတယ်။ဘာပဲဖြစ်ဖြစ်ကနဝင်းအဖွဲ့ပုံစံနဲ့ကဗျာခစ်ပေါ်ကဗျာနှစ်မျိုးလုံးကိုပေါင်းစင်စားကြမယ်လို့အဖြေထွက်တဲ့အကြောင်းကြားရပါတယ်။ကနဝင်းကဗျာဆိုရာလဲကဗျာခစ်ပေါ်ကဗျာဆိုရာလဲကဗျာကဗျာနှစ်မျိုးလုံးကိုတန်းတူသဘောထားစင်စားမှဝမ်းမြောက်စရာပါပဲ။အခြေတင်ငင်းကုန်ဆွေးနွေးပြီးမှရလာတဲ့ဆုံးဖြတ်ချက်မှုပို့လို့တောင်တန်မိုးကြီးတယ်လို့ယူဆနိုင်မှာပါ။နောက်တစ်ခုကဒီနှစ်ရွှေအမြုပ်တေကပြားစုကခေပေါ်ကပြားလောကကိုကပြားပရိသတ်တွေသတိမထားဘဲမနေနိုင်အောင်နှိုးဆော်သွားသလိုဖြစ်သွားတဲ့အချက်ပါ။ရွှေအမြုပ်တေကပြားစုကြောင့်ကပြားပရိသတ်ကြအုံအုံကြွကြွဖြစ်သွားတာသိကြတဲ့အတိုင်းပါပဲ။စုရတဲ့ကပြားကခေပေါ်ကပြားလောကမှာကိုဝိဝါဒပွားเสียဖြစ်ခဲ့တာကိုကပြားလို့ခေါ်ရမလားရိုးရိုးစကားပြေလို့ပြောရမလားဆွေးနွေးပြောဆိုကြမောင်နဲ့နှမသားနဲ့အမိအတူဖက်လို့မရတော့တဲ့အာယုံရုပ်တွေကိုဖွဲ့ဆိုထားတော့ဒီလိုစာမျိုးကမြမပိဋကမြမယဉ်ကျေးမှုနဲ့တော်မတော်စသဖြင့်စဉ်းစားပြောဆိုကြပေါ်လေညံအလုလုနေပြေးအောင်နှိုးဆော်လိုက်သလိုမျိုးမို့အာရကျဉ်နေမိပါတယ်နောက်ဆုံးတစ်ခုနောက်ဆုံးတစ်ခုဆိုပေမဲ့အရေးကြီးရဲ့နောက်ဆုံးတစ်ခုရှိပါသေးတယ်အဲ့ဒါကဘာလဲဆိုတော့တကယ်တော့မြမစာတင်ကြားရေးလောကတွေကိုခစ်ပေါ်ကြပြားတွေခြေဆန့်လာတော့မယ့်အချက်ပါရှေးရှေးတကယ်တော့မြမစာတင်ကြားရေးကပေါင်းကျင်းခဲ့ပါတယ်မြမစာဌာနဆရာတွေသူတို့သဘောသူတို့ဆန္ဒအလျောက်ကျင်းခဲ့ရတာမဟုတ်ပါဘူးအာဏာရပုဂ္ဂိုလ်များအဖွဲ့အစည်းတွေကကိုယ့်အရာကိုယ်ကျွမ်းကျင်မှုမဟုတ်ဘဲနဲ့ဝင်ဝင်ဆွဲကြတဲ့အတွက်ပေါင်းကျင်းခဲ့ရတာပါရှေးရှေးကခစ်ပေါ်ကပြားတင်ကြားဖို့လေးလာဖို့မပြောနဲ့ဂဏဝင်ကပြားဆိုရင်တော့ကပြားစားဆိုတက်ရှိထင်ရှားရှိနေသေးရင်အနေဆာရောက်ပြီးလို့ အနည်း20မကျော်သေးရင်မြမသာဌာနမှာတင်ကြားရေးလေးလာရေးလုပ်ခွင့်မရှိပါဘူး။အဲ့ဒီလိုအာဏာနဲ့နှိပ်ကွထားတဲ့အခါတက္ကသိုလ်မြမသာဌာနတွေကခေတ်ပေါ်ကဗျာကိုဘယ်လိုလုပ်အရေးတယူပြုခွင့်ရပါမလဲ။စီးပေါ်ကြောပဲလုပ်နိုင်ပါမလဲ။ဒီလိုနဲ့တက္ကသိုလ်မြမသာဌာနနဲ့ခေတ်ပေါ်ကဗျာတွေအဝေးကြီးဝေးလာခဲ့တာပေါ့။အခုတော့တက္ကသိုလ်မြမသာဌာနတွေမှာခေတ်ပေါ်ကဗျာလေးလာကြတော့မတယ်။မြမသာတင်ကြားရေးတာဝန်ရှိသူတွေကဆုံးဖြတ်လိုက်ပြီးချိန်လန်းစားလိုက်ပြီးလို့သတင်းကောင်းကြရပါတယ်တက္ကသိုလ်ရေမှခေတ်ပေါ်ကဗျာစလည်လာကြမဲ့သတင်းကိုသတင်းကောင်းလို့ကောက်ချက်ချရတာအကြောင်းမင်းမဟုတ်ပါဘူးခေတ်ပေါ်ကဗျာရေကိုစနစ်တကျစူဇန်ခွင့်ဝေဖန်ပိုင်းခြားခွင့်ရကြတော့မယ့်အတွက်ပါကဗျာရေးသူကကဗျာရေးသူပါပဲကဗျာရေဘလောက်ရေးတတ်ရေးတတ်ကဗျာအတက်ကိုစစ်ပိုင်းလေးလာသုံးသက်ပြဖို့ကြတော့လိုအပ်တာကအတက်ပညာတစ်မျိုးပါဗမာတိုင်းဗမာစကားပြောတတ်ပြီးမြင်ဗမာစကားရဲ့စကားတန်ဖွဲ့စည်းပုံတို့ပုတ်ဖွဲ့စည်းပုံတို့အ내အတိတ်ပဲဖွဲ့စည်းပုံတို့ကိုကြဘာသာပြည်နာပညာရှင်တွေကမှစနစ်တကျလေးလာပြတတ်သလိုပါပဲ။ဆရာစောကြီးရဲ့တခင်ကိုရောမိုင်းဒီကဖတ်ပြီးတော့မှပဲသူ့စာတွေဒီလောက်ကောင်းမှန်းသိရတယ်လို့စာပြုတ်သူဆရာကြီးတခင်ကိုရောမိုင်းအမိန့်ရှိသလိုပေါ့။ခေတ်ပေါ်ကဗျာတွေရဲ့ရှေ့ရေးအတွေ့မုရိတာပွားမိတာမလွန်မှုထင်ပါတယ်။စာပြီးမြင့်ပြီးလူမျိုးတင်ပါစေ။